စစ်တပ်ကအာဏာသိမ်းတာကိုနိုင်ငံတကာကဖိအားပေးဖို့တောင်းဆိုတဲ့အနေနဲ့ရန်ကုန်မှာရှိတဲ့ကုလသမဂ္ဂရုံးနဲ့နိုင်ငံသားတန်ရုံးတို့ချုပ်ရှိကစနားပြမှုတွေမှာဒီနေ့စနားပြတဲ့သူအရေအတွက်ပုံများလာခဲ့ပါတယ်။ဒါပြင်စနားပြတဲ့သူတွေကိုညပိုင်းလိုက်လံဖမ်းဆီးတာတွေမလုပ်ဖို့လဲစနားပြတဲ့သူတွေကတောင်းဆိုနေကြပါတယ်။ဒီနေ့စနားပြပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရ ကျတဲ့ရဟနာသိမှုကိုစမ်းချင်တဲ့မ်းမော်ဆိုဆနာပြပွဲတွေဒီလိုမန်လေးနဲ့ဒီပြီးတော့ပါဝင်နိုင်ငံတော်ကမြို့တွေမှာဒီနေ့ဆက်လက်ဖြစ်ပွားခဲ့ပြီးတော့လူတွေသိမ်းနဲ့ချီပြီးတော့ပါဝင်ခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့ဒီနေ့ဆိုရင်လူတွေလမ်းမော်ဆိုဆနာပြတာဟာရှေ့ရမြောက်ခြေတော်ဖြစ်ပါတယ်။ဒီနေ့မှာတော့ဆနာပြတဲ့လူတွေဟာနိုင်ငံကအနေနဲ့အာဏာသိမ်းစစ်ကောင်စီကိုဖိအားပေးဖို့အတွက်လုံကရုံပါဝင်နိုင်ငံကတန်ယုံတွေရှိပါဆန္ဒပြတောင်းဆိုခဲ့ကြပြီးတော့တက်ဆိုရေးစာလမ်းကအမေရိကန်တန်ယုံရှိမှဆိုရင်လည်းဆန္ဒပြတဲ့သူတွေဟာတောင်းတဲ့ချီအထိရှိခဲ့တာကိုတွေ့ခဲ့ရပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေဟာတရုတ်တန်ယုံစင်ကိုတန်ယုံစတဲ့ဒေသတွေကမြန်မာအိမ်ကြီးတဲ့နိုင်ငံတွေရဲ့တန်ယုံရှိတွေမှာလည်းဒီနေ့သွားရောက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အချိန်လေးမှာပဲဆန္ဒပြတဲ့သူတွေဟာတဲရန်မီပွိုင်ပါဝင်မီနီကုန်းမြန်မာပလာဇာရှိနေရန်ကုန်မြို့နေရာအနက်မှာစုဝေးဆန္ဒပြခဲ့ကြပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ဖမ်းဆီးထားတဲ့သူတွေကိုအ мян ဆုံးပြန်လွတ်ပေးဖို့အကြမ်းဖက်ပဲငြိမ်းချမ်းစွာနဲ့အာဏာပြန်ဆိုင်ရေးလှုပ်ရှားမှု CDM မှာပါဝင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဆန္ဒမျိုးနယ်မြေနီကုန်းကဆန္ဒပြပွဲအတွင်းမှာတော့ညဘက်ဒီမှာလူတွေကိုလိုက်လံဖမ်းဆီးတာတွေမလုပ်ဖို့တောင်းဆိုတာတွေဒီနေ့မှရှိခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့ရန်ကုန်မြို့ကန်တဦးဖြစ်တဲ့ကိုကျော်ကျော်မျိုးဟန်က VOE ကိုပြောပါရစေ။အဲ့
တော့ဒီလိုဘုံဘရာအောက်ကိုတောင်းတာတော့ဒီကနေ့တက်ကတော်ကတောင်းတာတွေတက်ကတော်ကတောင်းတာတွေနဲ့တော်တော်ပြင်းပြပြီးတော့အရင်ကတော့ပုံပြီးသူများလာတယ်အရင်ကပုံပြီးတော့ပြီးလုံးလာတယ်ပြီးလုံးလာတယ်တောင်းကြတော့ဒိနနာရှိတယ်လေ။အမေဒီတော့ပါလေ။ဟုတ်ကဲ့ဘုံတနာအောင်ပြောဖို့။အဲရေကစီဒီယမ်စီဒီယမ်နာမည်ဒီအဓိကသာတောင်းဆိုကြပြီးတော့ဒီပြည်တော်တန်တွေပြည်တော်သားတွေဒီဒီမှာတိုးလာတော့အဲ top resident people အဒီမြန်မာဆိုတာလေတိုးလာပြီ။ဒါနောက်တော့မှလူတွေလိုက်ပန်းနေတော့ရက်တန်ပြီးတော့အဲစိုင်းဖို့တွေကဆွဲလာတော့လေပြည်တော်ကဆရာတော
်။ရန်ကုန်မြို့ကဒီနေ့ဆန္ဒပြပွဲအတွင်းဆန္ဒပြကြောင်းသားပြည်သူတွေနဲ့အတူလေကြောင်းလိုင်းဝန်ထမ်းတွေယထာပို့ဆောင်ရေးဝန်ထမ်းတွေရန်ကုန်မြို့တော်စီမံသားရဲဌာနကအောက်ခြေခံရှိဝန်ထမ်းတွေအပြင်ရန်ကုန်တက္ကသိုလ်ဥပဒေပညာဌာနကြောင်းသားကျောင်းသူဟောင်းတွေနဲ့မြမလေးရေးစဉ်ဘောလုံးသမားတွေလည်းပါဝင်ခဲ့ကြပါတယ်။ဟာဒီမနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်စီချံမြန်မာရဲ့ဥဆောင်မှုနဲ့မြမမိသားဝန်ထမ်းတွေဗိမောက်တာကြောင့်ရန်ကုန်မြို့ဝန်ထမ်းရထားလိုင်းအလုံးမနေ့ကတည်းကရပ်ဆိုင်းသွားတယ်လို့လည်းသိရပါတယ်။ဒီနေ့ဖေဖော်ဝါရီ23ရက်နေ့ဟာမြမလွတ်လပ်ရေးခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းရဲ့106နှစ်ပြည့်မြောက်တဲ့မွေးနေ့ဖြစ်တာကြောင့်နိုင်ငံတော်ကနေရအတော်များများမှာဆန္ဒပြတဲ့သူတွေကိုဗိုလ်ချုပ်အောင်ဆန်းကြိုက်တဲ့ပေးပြုံနံပြားကျွေးတာတွေလည်းရှိခဲ့ပါတယ်။ဒီရပိုင်းတွေအတွင်းအာရပိုင်းတွေဘက်ကအကြမ်းဖက်နေနေမှုတွေရှိခဲ့တဲ့မန္လေးမြို့မှာဆိုရင်လည်းဒီနေ့မှဆန္ဒပြတဲ့သူတွေတိမ့်တဲ့ချီရှိခဲ့ပြီးသက်ဆိုင်ရာသပိတ်စစ်ကြောင်းတွေအလိုက်မြို့နဲ့ငင်းချမ်းစွာဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြခေါင်းဆောင်တို့ကပြောပါရယ်။ဒါပြင်အစိုးရရုံးဆိုင်ရာမြို့တော်နေပြီးတော့အပါအဝင်မုံရွာဖအံစတဲ့မြို့တွေမှာလည်းဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားခဲ့တယ်လို့ဖအံမြို့ကဆန္ဒပြပွဲအတွင်းမှာတော့ရတဖွဲ့ဝင်2ဦးဆန္ဒပြတဲ့သူတွေနဲ့ပူးပေါင်းပါဝင်ခဲ့တာကိုတွေ့ရှိခဲ့ရပြီးဆန္ဒပြပွဲတွေလည်းငင်းချမ်းချမ်းနဲ့ပြီးဆုံးသွားခဲ့ပါရယ်ခင်ဗျာ။